တထုံမျိုးနယ်ကပြည်ခံမျိုးပါတီကိုယ်စားလှယ်လောင်းတွေဖြစ်တဲ့မွန်ပြည်နယ်နယ်လုံးဝင်ကြီးငိမ့်ဦးထင်းမြောင်အပြင်ဦးကျော်မြင့်ဦးခွန်မောင်သာဦးသိန်းစော်နဲ့မွန်ပြည်နယ်ကတိုင်းဒေသကြီးရဝင်ကြီးနေရာတွေကိုဝင်ရောက်ရှင်ပြိုင်မဲ့နန်းခင်မျိုးမဲဦးသက်ဝင်း
စောအောင်ကျော်သိန်းတို့ကဒေသခံတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဦးထင်းမြောင်ကပါတီအနေနဲ့တမရအတွက်ဘသူကိုယာထားတယ်လဲဆိုတာမသိပေမဲ့နိုင်ငံတော်တမရဦးသိန်းစိန်ကိုတမရဆက်ဖြစ်စေလိုတယ်လို့ပြောပါတယ်။ဘသူကတမရဖြစ်လာမလဲဆိုတာကတော့ဒါပါတီလူကြီးပိုင်းနေဖြေမှာပဲပုံပြီးအရှင်ပြေပါမယ်။ကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြ
ပြီးရင်သူ့ရဲ့လက်ရှိနောင်ငါးနှစ်မှာသူအနာဂတ်ဘဝပြောင်းလဲဖို့အတွက်သူဆက်ပြီးတော့လှုပ်ဆောင်သွားပါမယ်ဒါကြောင့်ကျွန်တော်အနေနဲ့ကတော့ဦးသိန်းစိန်ကိုနိုင်ငံတော်သမ္မတအတွက်အားပေးထောက်ခံနေစေဖြစ်ပါ
တထုံမြို့နယ်ပြည်နယ်လွတ်တော်မဲဆန္ဒနယ်အမှတ်1ကိုကိုစားပြုပြီးဝင်ရောက်ရှင်ပြိုင်မယ်ဦးသိန်းစော်ကလည်းဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံတိုးတက်မှုတွေများခဲ့တာကြောင့်ဦးသိန်းစိန်သမရဆက်ဖြစ်ဖို့ပြည်ခံပြိုးပါတီကိုမဲပေးကြပါလို့ပြောဆိုမဲဆွဲခဲ့ပါတယ
်ပြည်တော်စုစက္ကန့်နဲ့ဖွံ့ဖြိုးပါတီဥက္ကဋ္ဌကြီးတဲ့ဖြစ်နိုင်ငံတော်သမရကြီးတဲ့ဖြစ်တဲ့သမရကြီးဦးသိန်းစိန်အစိုးရကြောင့်ပြုပြင်ပြောင်းလဲလာတဲ့မြန်မာပြည်ကိုသမရကြီးဦးသိန်းစိန်နဲ့ဆက်ဆက်သွားကြရအောင်ကျွန်တော်တို့ပါတီကိုနိုင်ငံတော်များယုံကြည်စွာအနားလိုက်ပါအပြောနဲ့မဟုတ်ပဲအလုပ်နဲ့တက်တည်ကြခဲ့တဲ့လုပ်ရများကိုအလုံးမြင်ရကြားကြမှာပါဦးသိန်းစိန်သမရဆက်ဖြစ်ဖို့ကဒီကိန်းကျိုးပါတီနိုင်မှဖြစ်မှာပါအဲ့တော့သမရကြီးဦးသိန်းစိန်ကိုလိုလားရင်ဒီကိန်းကျိုးပါတီကိုမဲပေးကြကျွန်တော်တိကျထားပြီးမိဘပြည်သူများကိုစံနာပြုမြစ်တန်ရက်ခံကြတာကတော့ကျွန်တော်တို့ပါတီဦးဆောင်တဲ့အစိုးရလက်ထက်မှာတို့တက်လို့များစွာနဲ့ဆောင်ရွက်ပေးနေတာကိုကြိုင်ရက်တက်ကြပါလားကျင်းတက်ကြပါလား
အဲ့ဒီမဲဆွယ်စည်းရုံးရေးဟောပြောပွဲမှာကိုစလဲလောင်းတွေနဲ့ဒေသခံတွေကိုပြည်ခံပြိုးပါတီတွဲဖက်အထွေထွေအတွင်ရေးမှူးဦးသက်နိုင်ဝင်းကမိတ်ဆက်ပေးခဲ့ပါတယ်ဦးသက်နိုင်ဝင်းဟာနယ်စပ်ရေးရာဝန်ကြီးဌာနပြောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတာဝန်ကနေအငိမ့်စားယူထားသူဖြစ်ပြီးရွေးကောက်ပွဲအတွက်ကြိုက်ထုံမျိုးနဲ့အမှတ်1မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုပြည်ခံပြိုးပါတီဦးဆောင်တဲ့အစိုးရကအကောင့်ထဲပေါ်ခဲ့နိုင်တယ်လို့တထုံမြို့နယ်မှာဒီနေ့ကျင်းပတဲ့ပြည်ခံပြိုးပါတီမဲဆွယ်စည်းရုံးပွဲမှာဦးသက်နိုင်ဝင်းကပြောခဲ့ပါတယ
်2010အခြေအနေနဲ့2015အခြေအနေဟာတို့တော်မှကွာခြားပြီးတော့မှတနင်္ဂနွေလုံးအတိုင်းနာနဲ့လမ်းနေသရားတွေပညာရေးကျမ်းမာရေးရေးပြီးဘာသာရေးလမ်းကြားရေးစသဖြင့်ဒီလိုဒီဆောင်နိုင်မဲ့ကိစ္စရတွေဟာပုံမှန်ဥရောပမှာပမျိုးတိုးတက်လာတယ်ဆိုတာကိုလည်းပဲတွေ့ရမှာလည်းဖြစ်ပါတယ်။တစ်ဆယ်တည်းမှာပဲအဒိုးရှိပြည်သားခံရရွက်ကိုခါရငင်းငင်းရရှိဖို့ကိုဂျိုးမန်ဆောင်ရွက်ခဲ့တဲ့အစိုးရလည်းဖြစ်ပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့မနေ့ကပဲတနင်္ဂနွေလုံးအတိုင်းနာနဲ့ပြင်ခတ်တက်ခတ်မှုရစရေးစာချုပ်ကိုအောင်မြင်စွာဒီကံပြုံးပါတီကဖြစ်တည်တဲ့အစိုးရလက်ထက်မှာပဲလက်မှတ်ရေးထိုးနိုင်ခဲ့ပြီလည်းဖြစ်ပါဒါလည်းပဲတိုင်းသာစီလုံးကြီးမှုကိုဒီကထားပြီးတော့မှပြီးဆောင်နိုင်မှုတွေကိုဆောင်ရွက်ခဲ့တဲ့လုပ်ငန်းစဉ်တခုဖြစ်တယ်ဆိုတော့တွေ့ရှိရမှာလည်းဖြစ်ပါတယ်
ဒီနေ့ပွဲကိုတထုံမြို့နယ်အတွင်းကဒေသခံ1000နီးပါးလောက်တက်ရောက်ခဲ့ကြပါတယ်။တထုံမြို့နယ်မှာဆိုရင်ပြောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်၊တိုင်းသာစီလုံးညီညွတ်ရေးပါတီ၊မွန်အမျိုးသားပါတီ၊ပအိုးအမျိုးသားအဖွဲ့ချုပ်၊ကရင်ပြည်သူ့ပါတီ၊အမျိုးသားတူတက်ရေးပါတီနဲ့88ဒီမိုကရေစီပါတီတို့အပြင်တသီးပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။မွန်ပြည်နယ်မှာဗမာတိုင်းသားရေးရာဝန်ကြီး၊ပအိုးတိုင်းသားရေးရာဝန်ကြီးနဲ့ကရင်တိုင်းသားရေးရာဝန်ကြီးနေရာတွေအတွက်လည်းတိုင်းသားမဲဆန္ဒရှင်တွေကမဲပေးရွေးချယ်ရမှာဖြစ်ပါတယ်ရှင်။